ထိုင်းနိုင်ငံတောင်ပိုင်းပင်ဂခရိုင်တွေကနေရာနှစ်ခုမှာလီသီယမ်သတ္ထုတန်ချိန်14သန်းနဲ့8သိန်းလောက်တွေ့ရှိခဲ့တယ်လို့ထိုင်းဆိုရလက်ထောက်ပြောခွင့်ရ Rekout Antoine Suikili က The Nation ရုပ်သံအစီအစဉ်ကိုပြောလိုက်ပါတယ်လီသီယမ်သတ္ထုကိုလျှက်စစ်ကားတွေမှာအဓိကသုံးတဲ့ဘက်ထရီဖြစ်တဲ့အသုံးပြုသလိုတခြားစမတ်ဖုန်းတွေ electronic ပစ္စည်းတွေအတွက်လည်းအသုံးပြုတာဖြစ်ပါတယ်အခုရှာဖွေတွေ့တဲ့ထဲကဘလောက်ထိသုံးနိုင်မလဲဆိုတာကိုစမ်းစစ်နေပါတယ်လို့ထိုင်းဆိုရဒုတိယပြောခွင့်ရကပြောပါတယ်ဆွစ်ဇာလန်နိုင်ငံ Davos မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံမှာထိုင်းနိုင်ငံမှာလျှက်စစ်ကားထုတ်လုပ်တဲ့လုပ်ငန်းတွေပို့ပြီးတော့မှရင်းနှီးမြှုပ်နှံမှုစက်မှုလုပ်ငန်းရှင်တွေကိုတွေ့ဆုံဆွေးနွေးခဲ့ပြီးတော့နိုင်ငံသွင်းလီသီယမ်သတ္ထုတွေရှာဖွေတွေ့တဲ့အတွက်လျှက်စစ်ကားဘက်ထရီတွေထုတ်လုပ်ရေးတခြားနိုင်ငံကိုအားကိုးစရာမလိုပဲနဲ့ထိုင်းနိုင်ငံအနေနဲ့ကိုပိုင်ပို့ပြီးတော့ထုတ်လုပ်နိုင်မယ်ဆိုတာကိုမျှော်လင့်တဲ့အကြောင်းထိုင်းဆိုရလက်ထောက်ပြောခွင့်ရကပြောပါတယ်ရှင်